ပကိုတိုင်းဒေသကြီးတောင်ငူမြို့မှာမြန်မာစစ်တပ်ကနေဖမ်းဆီးသွားတဲ့ခရီးရမြင့်ချင်းထရားကြောင့်ကဘာသာရေးဆရာငါးဦးကိုမနေ့ညပိုင်းတော့ကပြန်လွတ်ပေးလိုက်ပြီလို့ဘာသာရေးခေါင်းဆောင်တွေကပြောပါတယ်။ပြီးခဲ့တဲ့တနင်္လာနေ့မနေ့အစောပိုင်းတော့ကတောင်ငူမြို့မှာရှိတဲ့ဘွယ်မိုးပွား
သာသနာနယ်ကကြောင်းကိုစစ်တပ်ကဝင်ရောက်စစ်ဆေးခဲ့တာမှာတော့ဖောက်ခွဲပစ္စည်းတွေရှိတယ်ဆိုတဲ့တန်တရားနဲ့ဘာသာရေးဆရာနှစ်ဦးအဖွဲ့ဝင်သုံးဦးစုစုပေါင်း၅ဦးကိုဖမ်းဆီးသွားခဲ့ပြီးတဲ့နောက်စစ်ဆေးပြီးတဲ့တရက်အကြာမှာအခုလိုပြန်လွတ်ပေးခဲ့တာပါ။ဒီကြောင့် VOA သတင်းတော့နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်။စစ်ကောင်စီတပ်ကလည်းအကြမ်းဖက်ရဟန်းကြီးဖမ်းဆီးခေါ်ဆောင်ခြင်းခံရတဲ့ဘကူတိုင်းဒေသကြီးတန်ကူမြို့ရှိဘွဲမိုးပွားသာသနာနယ်ကဘာသာရေးဆရာပါဝင်၅ဦးဟာ
ဆော်လာနေစကိုရင်းနဲ့ညပိုင်းမှာပြန်လည်လွတ်မြောက်လာပြီးလို့ခရီးရနေချင်းတွင်မှုရှားတော်တောက်တာဟိမွန်သူကပြောပါတယ်။ဖမ်းဆီးခံရတဲ့ကျွန်တော်တို့ကလည်းဒီမှာတရားရေးနဲ့ပြောကြတယ်လို့လာတယ်။အခါကိုထိုးပြီးမှပဲမသိခင်ဖြစ်ပါတယ်လို့အကြံတို့ပေးရခြင်းကြောင့်ကလည်းဆန်းတော်နဲ့ကိစ္စမှာဒါကဘုမပေါ်ပြီးတဲ့ဖြစ်ရှိဖို့ဖြစ်နေတဲ့အရာကိုဘုမမပါဘူးဆိုတဲ့အခြေအနေနဲ့ဒီကိစ္စ
ာကြီးဆရာ2ဦးအဖွဲ့ဝင်3ဦးစုစုပေါင်း5ဦးကိုမြန်မာစစ်တပ်ကနေဖမ်းဆီးသွားခဲ့တာပါ။စစ်တပ်ကနေတာဝန်ထမ်းစစ်ဆေးရမှာမိတွေ့မှုနဲ့ဒီပိုက်တို့ကိုတွေ့ရှိခဲ့ပြီးဖောက်ခွေပစ္စည်းလုဆောင်နေတာလို့ယူဆပြီးဖမ်းဆီးသွားတာလို့တောင်ကူမြုပ်ခံသူကပြောပါတယ
်။အတူဆရာ2ယောက်နဲ့ဒီဖရဲကြောင့်ကကောင်းလေး3ယောက်လုံး5ယောက်သူတို့ခေါ်ပါဘုရားစစ်စီတာဝန်တော်အမှန်တော့ဘာမှမဟုတ်ဟိုဖျားကြောင်ရတယ်ဟိုတိုးရော်တွေမှာရေမတန့်လို့နေရေတက်လို့ပြီးလှုပ်တယ်ပြတာပိုက်တို့ကွန်းမီးတွေထောင်းမီးတွေအချိန်လို့နေအဲ့ဒါတွေတွေ့လို့နေတော်တယ်ကတော့သူဒီဒီအကားလက်လက်ဆိုတော့တစ်ရချင်းနေအစ်တာပေါ့
၎င်းဖန်စီခံရသူ၅ဦးမှာဘွဲမိုးဘွာသာသနာနယ်မှာပါရာယိဆရာ၅ဦးနဲ့မီတာစုဝင်တို့ပါဝင်စေကုဒ္ဒဖို့သာသနာဝင်တွင်လာရောက်ဖဲခုတဲ့အဲ့တဲ့တင်သောဆရာသူလည်းပါဝင်နေပါတယ်မြန်မာစစ်တပ်ကဝေရောက်ဖမ်းဆီးမှုတွင်နှိပ်စက်ခံရတဲ့ဖြစ်စဉ်ရှိကြောင်းသာသနာ့ဝန်ထမ်းလူကပြောပါတယ
်။ဒီလိုမျိုးလေးတွေ့တာနဲ့အဲ့ဒါကျွန်တော်တို့ရန်ဆိုပြီးပြောလို့အဒီထားမျိုးနဲ့ကျွန်တော်တို့သူတွေကိုခေါ်လာတာတော့ရှိတယ်ကြာ။ဟုတ်တယ်29ရက်နေ့ညဆက်ကနာကြီးကျော်မှာဝေပြီးရဲ့ပုံစံမျိုးနဲ့ဟိုမနေ့နှစ်နာရီကျော်တော့မှပြန်ဆက်သွားပါတယ်။မြေရှင်ဝန်ကအဲ့လိုပန်ကြောက်တာတွေလောက်တာတော့ကျွန်တော်တို့တနည်းလေးခံရတာပေါ့ဗျာ။ဆရာတော်ဒီသာသနာ့ဝန်ထမ်းတွေနေတဲ့နေရာကိုအဲ့လိုမျိုးတနည်းနဲ့တော့ဝန်လာပြီးတော့ဝန်ပြီးတော့ဒီအဆောက်အဦတွေဝင်ဖြစ်တယ်။နောက်ပြီးတော့ဒီတော့ခတာတဲ့ရုံးသားတွေဆိုလို့ရှိရင်တက်ချက်လိုက်တာပေါ့နော်။
ဆောင်ရ29ရက်နေ့ညပိုင်းမှာတာငူမြို့ကခရိယာနှိမ့်ချင်းဖျားကြောင်းလဲစစ်တပ်ကဝေရောက်စီးနှင်းပြီးစစ်ဆေးရမှာမိတွေမှုတ်တဲရေတပ်တင်မှုတ်ရေပိုက်ဝံရံကျိုးပိုင်းစားသူကိုတွေ့လို့ဖောက်ခွေကြီးလှုပ်ဆောင်နေတာလို့ယူဆပြီးဆောင်ရ28မနက်စောပိုင်းချိန်မှာပါနာရေးဆရာ2ဦးအဖွဲ့ဝင်2ဦးစုစုပေါင်း5ဦးတို့ကိုဖမ်းဆီးသွားခဲ့တာပါအဆိုပါသာသနာဝင်တွင်ဝေရောက်ရှာဖွေစစ်ဆေးတဲ့ညမှာရဲနဲ့စစ်သားအယောက်50ကျော်ပါဝင်တယ်လို့ဖမ်းဆီးခံရသူတွေကိုစစ်ဆေးမေးမြန်းရမှာလဲကိုတိလက်ရောက်ကျွလွန်ခဲ့တဲ့ပြင်သာသနာပစ္စည်းတချို့လည်းဖျက်ဆီးခံရတယ်လို့သာသနာဝန်ထမ်းတွေကပြောပါတယ်ခင်ဗျာ